ဒီနေ့ဒီတမရရဲ့လူငယ်ချမ်းသာခွင့်ပေးတဲ့အထဲမှာပေါ့နော်ဒီ AAPP ကနိုင်ငံရေးအကျဉ်းသား36ယောက်ပါတယ်ဆိုပြီးတော့တို့သိရတယ်ရှင်ဆိုတော့ဒီပုံမှာအင်ကအနေနဲ့ဗာပြောခြင်းလဲရှင
်အခုလိုလူငယ်ချမ်းသာခွင့်ပေးတဲ့ပုံမှာကျေးဇူးတင်ပါတယ်ကြိုဆိုပါတယ်အဲ့ဒီလိုပဲဒီနိုင်ငံရေးအကျဉ်းသားဟောင်းနေစနိုးစနောဖြစ်နေရတဲ့ဒီပြုမှုကြိုးကျင်တွေကိုပိတ်ဆက်ပေးတဲ့ပုံမှာလည်းကျေးဇူးတင်ပါတယ်ဒါပေမဲ့ဒီထောင်ထဲမှာတော့လက်ရှိနိုင်ငံရေးအကျဉ်းသားထောင်ချပြီးတော့18ယောက်လောက်ရှိနေသေးတယ်ပြီးတော့ကကြတော့အမှုထောင်တွေရတယ်အမှုရင်ဆိုင်နေရတဲ့ဒီသူတွေက84ယောက်ထောင်အပြင်နေပြီးတော့အမှုရင်ဆိုင်နေရတာ120လောက်ရှိပါသေးတယ်အဲ့ဒီကြံခဲ့တဲ့သူတွေအတွက်လည်းအများဆုံးစဉ်းစားပေးပါလို့ကျွန်တော်တို့မေတ္တာရက်ခံရပါတယ
်ဆရာလေဒီနေ့မှာလူငယ်ချမ်းသာခွင့်နဲ့ဟိုလွတ်တက်ဒီနိုင်ငံရေးအကျဉ်းသားကဆိုတော့သူတို့တွေကဟိုဘလို့အမှုတွေနဲ့အကျဉ်းချနေတဲ့သူမျိုးတွေလို့အင်ကယ်လို့သိထားလဲရှင
်ဆိုတော့အမှုကတော့အမှုပေါင်းစုံပါပဲဒီအရင်တိုင်းသားနဲ့ကန်တော်တွေမှာတာဝန်ထမ်းဆောင်ခဲ့တဲ့သူတွေဥမာKNU မှာတာဝန်ထမ်းဆောင်ခဲ့တဲ့သူတွေ ABS တွေမှာတာဝန်ထမ်းဆောင်ခဲ့တဲ့သူတွေကလည်းဒီထဲမှာပြန်ပြီးလွတ်လာပါတယ်။နောက်ပြီးတော့အဲ့လိုပဲပုံမှန်ဟောပွဲနိုင်ကြော်ပေါ့။သူနဲ့သူ့အမှုရဲတွေကလည်းတက်မြောက်လာတာရှိပါတယ်။နှစ်ရှည်ထောင်ထဲမှာနေခဲ့တဲ့သူတွေလည်းပါလာတယ်ပေါ့လေ။တချို့တွေဆိုရင်2002ခုနှစ်တည်းအပန်းခံရတာတချို့တွေဆိုရင်2006လောက်တည်းကအပန်းခံရတာထောင်ထဲမှာလည်းတက်တော်တော်ကြာသွားပြီပေါ့။ဒီလိုလူတွေလည်းပါလာပါဘူး
။ဟုတ်ဒါဆိုတော့လေအင်ကယ်ဟိုဒီပုံမှန်ဟောဝင်နိုင်ကြော်လိုမျိုးနှစ်ရှည်ထောင်ထဲကျပြီးတော့ဒီမလွတ်သေးတဲ့နိုင်ငံရေးအကျဉ်းသားတွေရောရှိနေသေးလားရှင
်။ကျွန်တော်တို့လက်တော်တော့အဲ့လိုမျိုးမရှိတော့ဟုတ်ကဲ့ကျွန်တော်ကတော့ဒီနောက်ပိုင်းမှာအဖန်ခံရသူတွေတချို့တော့ကြံနေဦးမှာပါကျွန်တော်တို့ဒီချာချာနာမည်တွေအကုန်လုံးသိရပြီးတဲ့အခါကျရင်ကျွန်တော်တို့ထပ်ပြီးတော့တင်ပြပါပါ
ဒါဆိုတော့လေအခုလက်တလောပေါ့နော်ဒီလွတ်လာတဲ့36ယောက်စီးနေမှာရောဒီလိုမျိုးပေါ့ထူးထူးခြားခြားအနေနဲ့ဘယ်လိုလူမျိုးတွေပါလဲအင်ကယ်ရှင
်ထူးထူးခြားခြားရေလို့တော့ကျွန်တော်တို့ဟိုပြောရတယ်တော့ခက်တာပေါ့နော
်ဟုတ်ကဲ့
ဘုံမူဟောက်ဝင်းနိုင်ကျော်ဆိုရင်တော့ဒါတော်တော်များများကစိတ်ဝင်စားတဲ့သူတယောက်ပဲအဲ့လိုပဲဒီကိုတန်ကျော်မော်တော်ရီထောင်ကသူဆိုရင်လည်းလူတော်တော်များများကစိတ်ဝင်စားတဲ့သူတယောက်ပါပဲ
ဟိုအင်ကယ်တို့အခုဟိုပြည့်စုံတဲ့စီးရင်နေရဆိုလို့ရှင်ရော36ယောက်ကအခုလက်တလောလက်ရှိအချိန်ထိပေါ့နော်ဘယ်နှစ်ယောက်လောက်ပြန်ပြီးတော့လွတ်လာပြီလို့သိရလဲရှင
်အပြင်ကိုပြန်ရောက်ပြီလို့ကျွန်တော်တို့သိရတာ16ယောက်လောက်တော့ကျွန်တော်တို့သိရပါပြီဂျန်နက်သူတွေကိုလည်းဆက်ပြီးတော့တုံ့ပြန်နေသေးပဲဒီနေ့တော့လွတ်မှာပါကျွန်တော်တို့မသိသေးရတာအဆက်ဆုံးမရသေးတာတွေပဲရှိမယ
်ပြန်ပြီးတော့ဒီလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေအနေနဲ့တို့အတက်မွေးဝမ်းကြောင်းအတွက်အလုပ်တွေလုပ်ကိုင်နေနေရမှာကန့်သက်ချက်တွေရှိရလို့လည်းသိရတယ်အင်ကယ်ရဲ့ထုတ်ပြန်ချက်ထဲမှာရေးထားချက်အရာဆိုရင်လေဆိုတော့အဲ့ဒီကန့်သက်ချက်တွေကတို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်စေလဲရှင
်ဟောတချို့ဒီရှင်းနေတယ်ဆိုရင်ရှင်းနေလိုက်ရင်ပြန်မရဘူးဆိုလို့ရှိရင်တို့ဒီအသက်မွေးဝမ်းကြောင်းဖြစ်တဲ့ရှင်းနေလုပ်ငန်းကိုပြန်ပြီးတော့လုပ်ကိုင်ဆောက်ရလို့မရနိုင်တော့ပါဘူး။ဒါကတော်တော်လေးဆိုးရွားတဲ့ပြစ်ဒဏ်ဖြစ်နေပါတယ်။အဲ့လိုပဲတချို့ဒီအလုပ်တွေခေါ်တဲ့အခါမှာနိုင်ငံရေးပြစ်မှုဖြစ်ပြစ်ဒဏ်ကြောက်ခံမှုတွေမှာဖြစ်စီရဆိုတဲ့စာပေကလည်းအရင်ရေးကြည့်ပါတယ်။ဒါကအလုပ်ကိုင်အခွင့်အလမ်းရှာဖွေတဲ့အခါမှာကျွန်တော်တို့နိုင်ငံရေးအကျဉ်းသားဟောင်းတွေကခွဲခြားဆက်ဆံခံရတယ်လို့ဖြစ်နေတာမျိုးတွေရှိပါတယ်။ဒါမျိုးတွေကိုပယ်ဖြတ်ပြီးမှဆိုရင်တော့ပိုကောင်းပါတယ်။
ဒီနေ့ဒီလူငယ်ချင်းသာခွင့်ပေးတဲ့အထဲမှာဆိုရှင်အကျဉ်းသား6000ကျော်ပါတယ်အဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားကြီးပဲဆိုရင်36ယောက်ပါတယ်ဆိုတော့ဟိုဒီအရေအတွက်ပုံမှာတော့အင်ကယ်တို့အနေနဲ့ဗာပြောခြင်းလဲရှင
်အခုကျွန်တော်တို့ကြံနေတာကအမှုရင်ဆိုင်နေတဲ့သူတွေကပုံများရတယ်ပေါ့နော
်ဟုတ်
ဆိုတော့ဒီအမှုရင်ဆိုင်နေတဲ့သူတွေကိုပုံစံတစ်မျိုးမျိုးနဲ့ပတ်လက်ပေးဖို့ကျွန်တော်တို့တော့လည်းမြစ်တရက်ကနေပါတယ်ဆိုတော့ဒါ2015တုန်းကလည်းလုပ်ပေးခဲ့ဦးရဲ့နမူနာရှိပါတယ်ဒီနမူနာတွေအတိုင်းလုပ်မယ်ဆိုလို့ရှိရင်တော့ဒီ200ပတ်ဝန်းကျင်လောက်အမှုရင်ဆိုင်နေတဲ့သူတွေကလည်းအမှုတွေပတ်လက်တော့လည်းအဲ့လိုမျိုးတုတ်လို့ရပါတယ်
ဟုတ်အင်ကနောက်တစ်ခုကအရင်အစိုးရလက်ထက်တုန်းကဆိုရင်ဒီနိုင်ငံရေးအကျဉ်းသားဆိုတဲ့အတုံးနှုံးကိုလက်မခံခဲ့ဘူးပေါ့နော်အခုဒီနေ့မှဆိုလို့ရှိရင်တမရယုံကဦးစော်ထေးရဲ့လူမှုကွန်ရက်ဆိုင်မနာမှာတင်ထားတာဆိုရင် AAPP ကနိုင်ငံရေးအကျဉ်းသား36ယောက်လည်းပါတယ်ဆိုပြီးတင်ထားတာမျိုးရှိတယ်ဆိုတော့အခုဒီအစိုးရအသစ်အနေနဲ့ဒီနိုင်ငံရေးအကျဉ်းသားဆိုတဲ့အတုံးနှုံးဒီလိုမျိုးရေးလာမှုအပေါ်မှာအင်ကတို့အနေနဲ့ဘယ်လိုမျိုးမြင်လဲရှင်ဘယ်လိုသဘောထားရှိလဲ
ဒီဦးစော်ထေးကသူ့ရဲ့ Facebook မှာဒီလိုအတုံးနှုံးမျိုးကိုတုံးလာတော့ကျွန်တော်တို့ပွမ်းသာပါတယ်ဒါပေမဲ့ဥပဒေအရအတိမတ်ပြုနေသေးတာမဟုတ်ဘူးဥပဒေအရနိုင်ငံရေးအကျဉ်းသားဆိုပြီးတော့လွတ်တာမျိုးတော့မဟုတ်သေးပါဘူးဒါတော့ကျွန်တော်တို့ဆက်ပြီးတော့စူးစမ်းရအောင်မယ်လို့ထင်ပါတယ
်အခုဒီတမရသည့်ဦးဝင်းမြင့်ကလည်းဒီနိုင်ငံရေးအကျဉ်းသားဟောင်းတစ်ယောက်ပဲဆိုတော့လေဒီနိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့တမရအသည့်ပုံမှာအင်ကရုအနေနဲ့မျှော်လင့်ချက်ကဘယ်လိုမျိုးရှိလဲရှင
်ဒီအစိုးရလက်ထက်မှာတကယ်နိုင်ငံရေးအကျဉ်းသားအတိတ်ပဲဖွင့်ဆိုချက်ကိုမလုံးနိုင်ဘူးဆိုလို့ရှိရင်တော့နောက်ပိုင်းတွေမှာဘယ်လိုအစိုးရမျိုးတက်လာအောင်မှာဆိုတော့လေကျွန်တော်တို့ကသိနိုင်တာမဟုတ်ပါဘူးဆိုတော့ဒီအစိုးရလက်ထက်မှာတော့နိုင်ငံရေးအကျဉ်းသားရှိတယ်ဆိုတဲ့ဟာကိုတရားဝင်သတ်မှတ်ချက်ဖြစ်လာအောင်စူးစမ်းနိုင်တယ်ဆိုရင်တော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ပါအင်ကရှင်ဟောအခုလိုချိန်ပြီးဖြေကြပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ